လူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နေပြီးမြန်မာစစ်တပ်ကတရင်နှစ်ခုနဲ့လူပုဂ္ဂိုလ်၄ဦးကိုပေါ့ပိတ်ဆို့တန်ခတ်အရေးယူလိုက်ကြောင်းအမေရိကန်ကဒီနေ့ပဲကြေညာလိုက်ပါတယ်။ဒီကိစ္စထဲမှာလူမျိုးစုလိုက်ရှင်းလင်းတဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အချိန်မှာတာဝန်ယူထားတဲ့ချင်းမြန်တရင်33 99ဦးအပြင်တပ်မှု3ဦးနဲ့နေကြာဆောင်တရင်မှု2ဦးကိုပါအရေးယူလိုက်တာဖြစ်ကြောင်းအမေရိကန်ဗန်ဒိုင်းဝန်ကြီးဌာနကကြေညာလိုက်တာပါ။မြန်မာလူမျိုးရေးတပ်ဖွဲ့တွေကနိုင်ငံနဲ့ကတိုင်းဒေသလူနည်းစုတွေပေါ်လူမျိုးစုလိုက်ရှင်းလင်းမှုစုလိုက်ပြုံလိုက်တပ်ဖြတ်မှုလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေပါဝင်စိုးရတဲ့လူခွေရေးချုပ်ဖောက်မှုတွေကိုကျူးလွန်ခဲ့ကြကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ရစက်ချင်းချုပ်တဲ့လူရက်တွေနဲ့တာဝန်ရှိသူတွေကိုဖော်ထုတ်နေတဲ့သူတွေလူခွေရေးချုပ်ဖောက်ခံရသူတွေအတွက်တရားမျှတမှုရရှိဖို့လိုအပ်တယ်လို့စိုးရတဲ့လူရက်တွေရတန်းကရက်ဖို့လိုတယ်ဆိုတော့မြန်မာစစ်တပ်နဲ့ခေါင်းဆောင်တွေသဘောပေါက်အောင်အမေရိကန်အစိုးရအနေနဲ့ဆက်လက်ကြိုးပမ်းတော့မှာဖြစ်တဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။ကမ္ဘာ့နယ်မြောက်ပိုင်းမှာပြည်ခဲ့တဲ့ဩဂုတ်လတဲ့လူငယ်ရေးကင်းစကန်တွေကိုစီးနင်းတက်ခဲ့တဲ့ AIS စွန့်ရောက်အစုကိုမြန်မာလူငယ်ရေးတပ်ဖွဲ့ဝင်တွေလက်လံရှင်းလင်းရမှာ Ranger Mosin ပေါ်လူမျိုးစုလိုက်ရှင်းလင်းတဲ့အဆင့်ထိလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်နဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်ကပြောဆိုထားကြတာပါ။မြန်မာစစ်တပ်နဲ့အစိုးရကတော့ Ranger ဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုနိုင်ငံတကာကစွပ်စွဲနေတဲ့အထိလူခွင့်ရေးချုပ်ဖောက်မှုတွေမရှိခဲ့ကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းအရေးယူရရှိခဲ့ကြောင်းပြောဆိုထားကြပါတယ်။